မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတန်းအလီလိုင်းစီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ညီငယ်လူငန်းစဉ်နဲ့ပတ်သက်ပါတယ်ရခိုင်ဒေသကလွှဲပြီးတော့ဒီမြန်မာအရှိဖက် GN ဒေသမှာရှိတဲ့စစ်စင်းနေမြေအသီးသီးကဆေးလှရှားမှုတွေအားလုံးကိုလေးလာကြရပ်ဆိုင်ပြီးမယ်ဆိုပြီးတော့မြန်မာစစ်တပ်ကကြီးညာခဲ့ပါတယ်ဒီကြီးညာမှုဟာအစိုးရရဲ့ညီငယ်ကျူးပန်းနေမှုအတွက်ထောက်ပံ့တကယ်ပဲဖြစ်စီမလားဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုတဲ့တရားအင်အားစုသဘောတည်အောင်နေတာမို့ညီငယ်ရေးမှာအစိုးရထက်မြန်မာစစ်တပ်ရဲ့အရေးပါမှုကပိုပြီးတော့ပေါ်လွင်လာလားအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးကျွန်တော်ပုံကုတ်နှစ်ဦးပြဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးလာမောင်ရှိပါသူကတော့ငင်းငယ်ကြီးနဲ့ပြန်လဲသိမြေစင်တာရဲ့ပူးတွဲတည်ထောင်သူဖြစ်ပါတယ်ခင်ဗျာဦးလက်ရှိမှာဆိုရင်လည်းမြန်မာငင်းငယ်ကော်မရှင်ရဲ့အကြံပေး UPDGC ရဲ့အတွင်းမှုတောင်းတွေကိုထမ်းဆောင်နေပါတယ်နောက်တူကတော့ဒီ UNFC ကပါညညတော်တိုင်းသားလူမျိုးများကောင်စီရဲ့ပြောခွင့်ရသူဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောပါဆိုလို့ရှိရင်ရခိုင်အမျိုးသားကောင်စီရဲ့အတွင်းမှုတူလည်းဖြစ်ပါတယ်အဲ့တော့နှစ်ဦးစလုံးလေးလိုင်းပေါ်ကိုကြောင်းနေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဦးလာမောင်ရှိကိုရဖိတ်ခေါ်ကြပါတယ်ခင်ဗျာဦးလာမောင်ရှိကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဦးလာမောင်ရှိခုနကကျွန်တော်ပြောသွားလို့ပါဒီတက်မတော်ဘက်ကနေပြီးတော့လေးလာကြဆေးရဆိုင်ထားပင်တော့ညီနိုင်ဖို့ပေါ့နော်ညီနိုင်လုပ်ငန်းအဲ့တော့ညီနိုင်လုပ်ငန်းစဉ်လက်ရှိအစိုးရလုပ်နေတဲ့ညီနိုင်လုပ်ငန်းစဉ်တွေအတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်စေနိုင်မလဲတက်မတော်ရဲ့သဘောထားဘယ်လိုရှိလဲဦးလာမောင်ရှိရဲ့အမြင်သိချင်ပါတယ်ခင်ဗျာအရင်ဆုံး
ကျွန်တော်တို့ဒီဒီဇမလ27ရက်နေ့ရက်စွဲနဲ့တမကောင်ကြီးဦးကြီးကျော်ရုံးရဲ့ဟိုထုတ်ပြန်ကြေညာချက်ကိုလည်းအတည်ပြုချက်ကကျွန်တော်တို့ဖတ်ရှုကြည့်ပါလားဒီမှာအပိုက်တက်မှာဖော်ပြထားတာကဒီဒီဇမလဒီ senior နေရာဒီ AED နေနေအမှန်ဒီတို့ကျွန်တော်တို့ဒီကြေညာချက်ကိုသိရှိတယ်ပြီးရင်တော့ငွေငွေကော်မရှင်ကအကျဉ်းချုပ်ကိုလည်းတွေ့ရတယ်ဒါကြောင့်မလို့ဒီပြကတက်ကံရစေးတဘောတူညီရရှိဒီကိစ္စကိုနိုင်ငံလေးလည်းဆွေးနွေးမယ်ဆိုတာကိုအပိုက်တင်မှာထုတ်ပြန်ထားပါတယ်အဲဒီတို့လည်းအပိုက်နှစ်မှာတော့ဒီသတ်မှတ်ထားတဲ့တမတော်ရဲ့ဒီစစ်တိုင်းဌာနချုပ်၅ခုနိုင်ငံမှာရှိတဲ့တန်တော်လက်နက်ကိုင်အဖွဲ့ကြီးများပေါ့ဒီလိုမျိုးအစီလုံးလည်းရထုတ်အောင်ကြံတဲ့အဖွဲ့ကြီးများတွေနဲ့တဖွဲ့ချင်းလည်းညီနေဆွေးနွေးမယ်လို့ကြေညာပါတယ်ဘိုက်တုံးမှာတော့ဒီအတွက်ကိုဒီဧပလ30ရက်နေ့ဒီနောက်ဆက်ကိုဧပလ30ရက်နေ့ဒီဒီလေးလာတာကိုဆက်စည်နေမြေလိုက်မှာစီးဆိုင်ရလှူရှားမှုပါလို့ရစိန်ထားပြီးမယ်လို့ဖော်ပြထားပါတယ်ဒါကြောင့်မလို့ဒီအခုဒီတက်မတော်ရဲ့ကာဝေးရုပ်ရှင်ရဲ့ကြေညာချက်ကအခုဆောင်ရွက်နေတဲ့ညီငယ်ဖြစ်စင်မှာအများကြီးကိုအထောက်အကူပြုပြီးတော့ဒီလေးလာတဲ့သူအားလုံးအနေနဲ့လည်းတော်တော်လေးအတန်းတော်နဲ့ပေါ့လေဒီလောက်ထိဟိုဆောင်ရွက်နေလို့မထင်ခဲ့ပါဘူးဒါပေမဲ့ဒီဆောင်ရွက်မှုကအားလုံးကတော့အကျိုးဆုံးဟုတ်ပါပါတယ်ဗျ
ကျွန်တော်တို့အရှင်ဆုံးကဆိုတမရဦးသိစင်လက်ထက်မှာဆိုလို့ရှိရင်ဒီတစ်ဖက်သက်ပြစ်ခတ်ရစေးသဘောမျိုးကြီးညာပြီးတော့လုခဲ့တာမျိုးရှိတယ်အခုတမရကကြီးညာတော့ပေါ့နော်စစ်မြမဆူရတော့ကြီးညာတာမဟုတ်ပါဘူးတမရကြီးညာတဲ့အခါကျတော့လေးလာတာအချိန်မျိုးနဲ့ငင်းကိစ္စတွေတဖွဲ့ချင်းဆွေးနွေးတာတွေလုံလောက်ပင်လို့ယူဆပါလား
ဒီနေရာမှာတော့ဒီ2000ဒီစက်တင်ဘာဒီကျွန်တော်တို့ရခိုင်တောင်ပြည်ရဲ့အတမအဒေးစင်လက်ထက်မှာညီမျိုးဖိတ်ခေါ်တာတွေ့ရပါတော့နော်အဲ့လိုပဲစီတိုင်းနေရင်းနဲ့2000နဲ့ဒီ73ခုနဲ့ဒီဇန်နဝါရီလဒီ20ရက်နေ့မှာဒီလိုမျိုးပဲပေါ့နော်ဒီရပိုက်တဲ့စနောက်ကြောင့်နေပြီးတခုလုံးမဟုတ်ပဲနဲ့အဲ့တုန်းကလိုင်ဇာမှာစစ်စင်ကြီးလုံနေတာရှိတယ်အဲ့ဒီစစ်စင်ကြီးတွေကိုတမောဘက်ကနေပြီးတော့ရဆိုင်ထားမယ်ဆိုတဲ့တမောဘက်ကတစ်ဖက်သက်ရဆိုင်ထားမယ်ဆိုတာမျိုးအဲကျွန်တော်တို့တွေ့ကြရပါတယ်အခုတစ်ခေါက်မှာတော့ပို့ပြီးတော့နော်ကျေပြိုင်တဲ့ဒီစစ်တမ်းထားတဲ့ငါးခုလုံးမှာဟိုကတမောဘက်ကဟိုကတစ်ဖက်သက်ဒီစီးလှူရှာမှုတစ်ဆင်းကြီးလို့တော့ပြောစီးနေမြေလိုက်မှာစီးဆင်းလှူရှာမှုအလုံးရဆိုင်ပြီးမယ်လို့ပြောတော့ဗောနော်ဒါကျွန်တော်တို့တော့အများကြီးကိုကောင်းတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီအရင်အတွေ့အကြုံတွေကျွန်တော်ပြန်ကြည့်ရင်ဒီတက်မတော်နဲ့ဒီကျွန်တော်တို့ KNU KLN တွေဗောနော်တက်ဖွဲ့တွေကဒီလက်ပေါင်း60ကျော်လောက်တစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့ဒီပစ်ကတ်တက်ခဲမှုတွေရှိခဲ့တယ်ခင်ဗျာတပိမဲ့ဒီ97ဖိတ်ခေါ်တဲ့ဒီဖိတ်ခေါ်မှုပြန်ကြည့်လိုက်လို့ရှိရင်ဒီဝင်းကြီးအဆင့်ဗောနော်ကျွန်တော်တို့ဒီဝင်းကြီးဦးအောင်မင်းအဆင့်ຕົງຈິງແລ້ວເຈົ້າລູກວິນຍະເຊຫູຕື່ບີດາແນ່ດີຈິດຂະຕະໄຂດາດີຍະເຊໄລດາດີແລ້ວແມ່ຢູ່ທູ່ຫນາຍດາດີແລ້ວຕື່ກະຍາແດ RCS ແຊ່ສຸຍເນາະອຈິງແລ້ວເຈົ້າລູກດີ formal meeting ပေါ့နော် formal meeting နောက်ဘက်ပေါ့ informal meeting အချိန်တွေ့ပြီးတော့ကျွန်တော်တို့အလုပ်ဖွဲ့တွေရပဲတွေ့ပြီးတော့လက်မဲ့ရေးထွက်လိုက်တာတွေ့တဲ့အတွက်အဓိကလိုအပ်တာကတော့လက်ထက်မှာယူကြည်မှုနဲ့ဒီ political will ပေါ့နော်တကယ်ကိုအနေနဲ့အတွက်ဒီဆောင်ရွက်ခြင်းနဲ့ဒီဆက်ရည်ဒီရှိမယ်ဆိုရင်တော့တက်မတော့ဆိုပြတာတော့တကားကျကျဖွင့်ပြထားတာဖြစ်တဲ့အတွက်ဒီလေးလာတွင်မှာလည်းအများကြီးဆောင်ရွက်နိုင်တယ်လို့တော့ကျွန်တော်တို့ယူကြည့်တယ်ဗျာ
ဟုတ်ကဲ့ခင်ဗျာဦးလာမောင်ရှိလေးလိုက်ပေါ့မခဏနေပြပါအောင်ခင်ဗျာကျွန်တော်ဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ဦးထွန်းစောကတော့ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရသူဖြစ်ပါတယ်ခင်ဗျာဦးထွန်းစောပြောရမယ်ဆိုရင်တော့ဒီ UNFC က NCA မထိုးထားတဲ့အဖွဲ့အများစုကပါဖွဲ့ထားတာပါအဲ့တော့အခုတမရဘက်ကနေပြီးတော့လီလာတာရက်ဆိုင်မယ်တဖွဲ့ချင်းညှိနှိုင်းသွားမယ်ဆိုတော့ငင်းငင်းကြီးအလားလားဘယ်လိုများမျှော်လဲမိလဲခင်ဗျာအရင်ဆုံ
းဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီလ27ရက်နေ့ကတမရကကွေးဦးစီယုံကထုတ်ပြန်တဲ့သုံးမျက်နှာပါထုတ်ပြန်ကြေညာချက်ကဒီငင်းငင်းရီမန်ချက်တဲ့စီးရဲရီမန်ချက်ကိုပိုအလေးစီးနေတဲ့သဘောမှရှိရလို့မြင်ပါတယ်အကြောင်းလဲဆိုတော့ဒီထုတ်ပြန်ကြေညာချက်မှာကသူကခြေနဲ့ချမ်းဒေသမှာရှိတဲ့ဒီတိုင်း၅ခုကိုပဲကွက်ပြီးမှသူကစီးရဲလှုပ်ရှားမှုတွေကိုရပ်မယ်လို့ပြောတာဖြစ်တယ်။ပြန်တဲ့ဒီနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကအကျုံးမဝင်ဘူး။အဲဒီမှာကရင်နီတို့ကရင်ပြည်တို့မှာလူကြားလူကြားတိုက်ပွဲဖြစ်ခဲ့တာတွေရှိတယ်။ဆိုတော့ဒီကရင်မှာဆိုရင်တော့ဒီတပ်မတော်ဘက်ကဖွံ့ဖြိုးရေးနဲ့လမ်းဖောက်လုပ်ရေးတွေကိုကြောင်းပြပြီးတော့မှစီးရဲပြင်ဆင်နေတာတွေကြောင့်ဒီ KNU တပ်မှ၅နဲ့အထီးတွေတိုက်ခိုက်မှုတွေဖြစ်ခဲ့တာတွေရှိတယ်။အဲဒီအကျိုးဆက်အနေနဲ့ဒုက္ခတွေတွေဖြစ်ခဲ့ဒီအပေါ်ရောင်ချောင်းတွေဒီအချိန်ကြီးလက်ရှိနေတော့ပဲဖြစ်တယ်။ကရီနီဘက်မှာဆိုရင်လည်းပဲဒီပြီးခဲ့တဲ့3လလောက်ကတက်မတော်စစ်ကြောင်းတစ်ခုကနေမြေကျော်လွန်ပြီးတော့လှုပ်ရှားလာလို့ဒီကရီနီတက်နဲ့ချီတွေ့တိုက်ပွဲတွေဖြစ်ခဲ့တဲ့ဖြစ်စဉ်လေးတခုရှိခဲ့ပါတယ်။အခုလက်ရှိရခိုင်ပြည်ဘက်မှာလည်းပဲတက်မတော်ကဝေဟင်ကနေစစ်စီရေးတွေနဲ့တိုက်ပွဲဆင်နေတာတွေလည်းတွေ့နေရတယ်။ဒီနောက်တစ်ချက်ကတော့ဒီအချိန်ကာလအဖြစ်ပေါ့လေဒီရှမ်းနဲ့ကချင်ဘက်မှာပဲသူက၄လကြာစီးရေးလှုပ်ရှားမှုတွေကိုရက်တက်မှာတို့ပြောထားတာဖြစ်ပါတယ်အကယ်၍ဒီလေးလအတွင်းမှာတွဲဆုံဆွေးနွေးရေးတွေကအဆင်မပြေဘူးဆိုလို့ရှိရင်ဟိုပုံမှန်အနေထားတိုင်းပဲပြန်သွားမယ်သဘောဆောင်နေပါတယ်နောက်တစ်ချက်ကလည်းပဲဒီလေးလတာစစ်စီရဲဆိုင်ထားတဲ့ကာလအတွင်းမှာဒီတက်ချုပ်ရဲ့ဒီငင်းချင်းရေးမူဝါဒပေါ့လေငင်းချင်းရေးမူ6ချက်ထဲမှာအပေါ်က4ချက်ကိုလိုက်နိုင်ရမယ်လို့သူကပြောထားပါတယ်အဲ့ဒီ4ချက်ထဲမှာဒီနံပါတ်1ချက်ဖြစ်တဲ့နိုင်ငံတော်ထုတ်ပြန်ထားတဲ့ဒီဈေးဥပဒေတွေကိုလိုက်နာရမယ်လို့ဖော်ပြထားတာရှိပါတယ်။အဲဒီဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့ဒီဈေးဥပဒေဆိုတာကအခုနိုင်ငံရဲ့ကျွန်တော်တို့ဒီနိုင်ငံရေးအရအခြေခံပြဿနာဖြစ်ပါတယ်။ဒီနှစ်ပေါင်း50ကျော်ကာလအတွင်းမှာစစ်တပ်ကပဲဒီတော့နိုင်ငံလုံးကိုသူကဒီလွှမ်းမိုးပြီးတော့မှအုပ်ချုပ်လာတာဖြစ်တယ်။ဆိုတော့နိုင်ငံတော်ဆိုတာကစစ်တပ်ကိုအများစုကိုစားပြုနေတာဖြစ်တယ်။ဆိုတော့စစ်တပ်ဘက်ကနေပြီးတော့မှတော့ဒီလိုလွှမ်းမိုးပြီးတော့မှလှုပ်ထားတဲ့ဒီဈေးဥပဒေတွေကိုလိုက်နာရမယ်လို့တစ်ဖက်သက်ပြောတာကသက်ပြတ်တမှုမရှိဘူးပေါ့လေနော်။အခြေခံနိုင်ငံရေးပြဿနာရဲ့အကြောင်းတရားတစ်ခုဖြစ်တယ်။ဆိုတော့ဒါကြောင့်ဒီတက်မတော်ဘက်ကထုတ်ပြန်ချက်ကငြိမ်းချမ်းရေးနဲ့စည်ရည်ရည်မှန်းချက်ကိုပြည်မီရေးတပိုးပြီးသဘောဆောင်တဲ့နော်ဒီထုတ်ပြန်ချက်မျိုးတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်။
ဟုတ်ကဲ့ခင်ဗျ။ကျွန်တော်နောက်တစ်ချက်မေးချင်တာကလက်ရှိငြိမ်းချမ်းကောင်စီအစိုးရဘက်ကပြောမယ်ဆိုရင်ပေါ့အစိုးရဘက်ကနေပြီးတော့တိုင်းသားဖွဲ့နဲ့လိုက်တွေ့နေတဲ့ညှိနှိုင်းနေတာမျိုးတွေရှိတယ်။အခုကတက်မတော်ကလည်းတိကျကြေညာချက်ထုတ်ပြီးတော့တဖွဲ့ချင်းတွေ့ဆုံညှိနှိုင်းမယ်ဆိုတဲ့သဘောမျိုးဖြစ်နေတော့ငင်းငယ်တို့ငါးစင်းနဲ့ပတ်သက်လို့ကဲဖြတ်ချက်ပေါ့အစိုးရရခရာကြနေလားတမရကခရာကြနေလားအခုထုတ်ပြန်ကြတော့ကိုထွန်းစော်ရဲ့ဦးထွန်းစော်ရဲ့အမြင်သိကြပါလားခင်ဗျာတကယ်မြန်မာငင်းငယ်ကြီးလုပ်ငန်းမှာ key player ကလည်းအခုဖြစ်နေတဲ့အနေထားတမရကဖြစ်နေလားအစိုးရဖြစ်နေလားဘယ်လိုယူဆပါလဲ
အဲ့ပေါ့ကျွန်တော်တို့အတိုင်းပြည်ကခုနပြောသလိုမျိုးပေါ့ဗျာဒီတက်တက်ကပဲကျွန်တော်တို့အုပ်ချုပ်လာတာနှစ်ပေါင်း50ကျော်ရှိပြီပေါ့လေဒီ2010နောက်ပိုင်းမှာ2008ဖွဲ့စည်းပုံကိုအခြေခံပြီးမှနော်အဲကျွန်တော်တို့ဒီအရက်သားကနေပြောရွေးချယ်ခွင့်ရခဲ့တဲ့ရွေးချယ်တင်ပြခွင့်ရတဲ့အစိုးရတွေကိုစားပြုမှုတွေတက်လာတာပေါ့ဒါပေမဲ့ဒီအစိုးရကလည်းပဲတကယ်စစ်မှန်တဲ့ဒီမိုကရေစီအစိုးရလားဆိုတာဒီနေ့ချိန်ဒီမေကွန်းထုတ်တရားတွေရှိနေတယ်ဆိုတော့ကျွန်တော်ပြောချင်တာကဒီငြိမ်းချမ်းရေးကိုတည်ဆောက်တဲ့ခါမှာတဲချင်းချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကလွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကာလအတွင်းမှာလုပ်ခဲ့ပြီးဖြစ်တယ်။တော့မအောင်မြင်ခဲ့ဘူး။မအောင်မြင်လို့လည်းဒီပြည်တွင်းစစ်ကနှစ်ပေါင်း80ကျော်တာရှည်နေပြီးဖြစ်တယ်။ဒီနေ့ဒီကျွန်တော်တို့အရတအစိုးရလို့ပြောလို့ရတဲ့ NLD ကနေပြီးတော့လူထုထောက်ခံမှုအများစုရထားတဲ့အစိုးရတရက်ကကျွန်တော်တို့ကအစိုးရလုပ်ခွင့်ရနေတယ်။ဆို NLD အစိုးရမှလည်းအကန့်အသတ်တွေအများကြီးနဲ့လုပ်နေရတဲ့ခါကျတော့ဟိုတပ်မတော်နဲ့ဒီ NLD အစိုးရအတွင်းမှာဘယ်လိုပေးယူရှိလဲတော့ကျွန်တော်မသိဘူးပေါ့လေ အခုဒီပြီးခဲ့တဲ့20ဒီလ21ရက်နေ့ကစက်မတော်ကဝီဝီယုံယုံကနော်စာမျက်နှာ3မျက်နှာပါထုတ်ပြန်ကြေညာချက်ထွက်လာပြီးတော့နိုင်ငံပိုင်းအတွင်းမှာပဲနော်အစိုးရကနိုင်ငံတော်တိုင်ပင်ခံဥစည်းတဲ့ဒီအမျိုးသားအပြင်လေးတင်းမြဲရွာပေါ့ NRPC ဘက်ကနေပြီးတော့မှအထောက်ခံအကြောင်းကိုထုတ်ပြန်တော့ကျွန်တော်တွေ့ရတယ်ဆိုတော့ဒီဥစ္စာကအစိုးရနဲ့တက်နဲ့နော်ဒါညှိနှိုင်းတိုင်ပင်ပြီးမှလုတ်တာလားသို့မဟုတ်ရင်တက်မတော်ရဲ့လုတ်တဲ့ပုံမှာအစိုးရဘက်ကလိုက်ပြီးတော့မှထောက်ခံပြီးတော့မှလိုက်လုတ်တဲ့ပုံစံကဟိုတက်ကနေပြီးတော့ဒီတန်းလုံးမဲ့လမ်းကြောင်းတစ်ခုအစိုးရကလုံးမဲ့ဒီတန်းလမ်းကြောင်းတစ်ခုလားဒါကတော့ရှေ့မှာသူတို့အကောင့်တွေပေါ်မှုကိုကြည့်ပြီးမှကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဒီကြတာတကူကတော့ဒီလက်ရှိ NRPC ထဲမှာစက်တင်ဘာကိုယ်စားလှယ်တွေကိုလည်းပါဝင်ပြီးမှသူတို့ငင်းကြဲကော်မရှင်ဆိုပြီးတော့လုပ်ပြီးတော့မှဒီခေါ်ဆောင်နေတာပေါ့လေအဲဒါမဲ့တက်တဲ့အစိုးရကမှတော့ဒီကြတာတကူကတော့ရတိကျတဲ့မတူကြပါဘူးနော်တက်မတော်ဘက်ကကြတော့သူကဒီ NCA ပေါ်မှာအသေးရက်တွေပေါ့ NCA ကိုမဘလောက်ပဲအားနည်းချက်တွေရှိရှိပြင်လို့မရဘူးတိုးလို့မရဘူးထိလို့မရဘူးဒါမဲ့ NLD အစိုးရဘက်ကတော့သူကဒီအရာအားလုံးကဆွေးနွေးညှိနှိုင်းလို့ရတယ် NCA ကိုပြုပြင်ပြောင်းလဲလို့တဲ့သဘောထားရှိနေသူကလက်ခံဆွေးနွေးတယ
်
ဟုတ်တယ်တက်မတော်ကတော့ဒါပြုပြင်လို့မရဘူးဆိုတော့ရည်တည်ချက်ရှိတယ်ဆိုတော့တက်ဘက်ကသဘောမတူရဲ့ NLD ဆိုရကလည်းဘာမှလုပ်လို့မရတဲ့အခြေအနေအောက်မှာအခုတက်ကနေပြီးတော့မှသူကဒီလေးလာတာပေါ့လေဒီအခြေပြင်းနဲ့ချမ်းပြည်ဘက်မှာတိခရရစီလုပ်ပြီးတော့မှဒါပေါ်ဆောင်မဲ့ပြေဆုံးဆွေးနွေးတဲ့လမ်းကြောင်းတွေကဘယ်ကြီးဥတည်မလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမယ့်နေသားတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကုထုဆောဥလောင်းမောင်ရှိလေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်ချူဆွေးနွေးမိမြလို့တော့ချင်ချူလေးလိုင်းပေါ်မှာရောက်နေလို့ပါအညာမီအောင်ကြီးရဲ့လေးလိုင်းပေါ်မှာရောက်နေပါပြီကိုအောင်ကြီးရေဆွေးနွေးမိမြလို့ရပါတယ်တူပေါ့
ဟုတ်ကဲ့ခင်ဗျာကိုဆရာကြီးတွေဆွေးနွေးပါလို့ပေါ့ညာကျွန်တော်တို့တက်မတော်ကနေပြီးတော့စစ်တိုင်း၅တိုင်းတွေရက်ပြီးတော့မှဒီကျွန်တော်တို့ရခိုင်ဘက်ပေါ့လေအနောက်ပိုင်းတိုင်းစစ်ဌာနတွေတော့ချမ်းထားတယ်ပေါ့ညာနော်အဲဒါဆိုလည်းဟိုဒီလိုလေအမျိုးမျိုးမြင်ရတာပေါ့တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်ရက်ဆဲထားလို့ရှိလို့ပိုးကောင်းတယ်လို့မြင်ရတာပေါ့နော်အဲဘာလို့ပြောပြောပေါ့ဗျာတမ်းမတော်ကတော့ငင်းငန်းကြီးကိုဒူးခြင်းပါတယ်ဆိုတာကတော့ခဏလက်ပြီးပြလိုက်တဲ့သဘောပါလေဒါမျိုးကျွန်တော်အမြင်ပြောမယ်ဆိုလို့ရှိရင်တက်နဲ့အစိုးရတော့ဘယ်လိုကြီးလဲဟိုနိုင်နိုင်လုပ်နေကြတာလေကျွန်တော်အမြင်ပြောတာနော်အဲတက်ကတမျိုးအစိုးရကတမျိုးလို့တော့ကျွန်တော်မခံယူဘူးပေါ့ဘာလို့ပြောပြောပေါ့ဗျာဒီနောက်ပိုင်းတိုင်းစစ်ဌာနချုပ်နေနေကြတယ်အားလုံးသိတဲ့အတိုင်းလေအဲချို့တွေလည်းအကျံပဲအကွက်စီးတွေရှိတယ်ညာတချို့တွေလည်းမယုံတဲ့အကွက်စီးတွေရှိတယ်ညာအဲအဲ့ဒါတွေကြောင့်မလို့လုပ်ငန်းလိုအပ်ချက်အရာကျွန်တော်တို့ရပ်ထားတယ်လို့မြင်တာလေ
ဟုတ်ကဲ့ခင်ဗျ
ာဒီအဲ့ဒီကနေပြီးတော့မှရပ်ထားတာကိုပါအကျောင်းအမျိုးမျိုးကြောင့်ပြန်တိုက်တယ်ဆိုရင်တမ်းမတော်ကဂတိမပြီးမပြီးဘူးလို့ပြောကြအောင်ပါဗျာဒါလို့ဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့အနေနဲ့တော့လုပ်ငန်းကြီးအတွက်တမ်းမတော်ကနေပြီးတော့ဒီလိုဒီလိုလိုက်ရောတယ်ဆိုတာကိုတော့ကြိုးစားမှာပဲကြိုးလဲကြိုးစားတယ်ညာ
ဟုတ်ကဲ့
ခင်ဗျာဟုတ်ကဲ့
ကောင်းကြီ
းကျွန်တော်အ
ညာဟုတ်ကဲ့ကောင်းကြီးကျေးဇူးပါနောက်တော့ရှိတူရှိပါတယ်မောင်လူဝေးတယ်ကိုလူဝေးဆွေးနွေးမိမြောက်လို့ရပါတယ်ခင်ဗျဟု
တ်ကဲ့သူကဟယ်လိုကြားရလား
ဟုတ်ကဲ့ကြားပါတယ်တူတူပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကိုရင်းပေါ့ဒီဒီကကျွန်တော်ဒီတက်ဖက်ကနေပြီးတော့လေးလရက်ဆဲတာလေအဲ့ဒီကနေပတ်သက်လို့အကောင်းကြီးစင်းနဲ့ပြောရမယ်ဆိုရင်တော့ဟိုကိုရင်းပေါ့ဒီကျူစွာမှာပေါ့နော်နောက်ပြီးတော့ကချင်ပြည်နယ်ဘက်မှာရှိနေတဲ့ဒီလေးလားတော်တော်မှာဒီဒုက္ခတွေတွေပေါ့အဲ့ဒါတွေကိုရောကျွန်တော်တို့တက်ကဘလူတွေများကိုပြီးတော့ဆောက်ရှောက်ပေးဦးမလဲအဲ့ဒါမျိုးလေးတွေလည်းလိုအပ်တယ်လို့ထင်တယ်ပေါ့နော်နောက်ပြီးတော့ခရီးလီကိုလည်းလိုတယ်ဒီကိုယ်တိုင်ကဘာလို့လဲဆိုတော့ကျွန်တော်ဒီဟိုအရင်တော့တော်လိုင်းကောင်ကြီးခေတ်တော်လည်းအဲ့လိုပဲလုတ်ခဲ့ပူတာတွေပေါ့နော်တက်ဘက်ကခရီးတက်တာပူတွေခရီးတက်တာတွေကကျွန်တော်တမိုင်းမှာရှိခဲ့တာ哦ရှိခဲ့တော့လူတွေကကြိုဆိုတယ်ဒါပေမဲ့စောင့်ကြည့်ရပေါ့တတိနဲ့စောင့်ကြည့်နေတယ်ကျွန်တော်အဲ့လောက်ပါပဲ
ဟုတ်ကဲ့ခင်ဗျာအခုကုလူဝေးကျေးဇူးပါခင်ဗျာကျွန်တော်ဥလမောင်ရှိကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥလမောင်ရှိခုနကတမ်းမတော်ရဲ့ကြီးညာချက်ထဲမှာဒီကာလအတွင်းမှာတပွဲချင်းနဲ့ညှိနှိုင်းသွားမယ်ဆိုတဲ့ဟာပါပါတယ်ခင်ဗျာအဲ့ဒါကတမ်းမတော်အနေနဲ့ညှိနှိုင်းမဲ့သဘောလားငင်းငင်းရေကွန်ရှင်ကတော့ဘလူးရက်တီသွားမှလည်းအဲ့ဒီအနီထားလေးလည်းနေသိကြပါလေ
ဟုတ်ကဲ့ခင်ဗျာဒီတက်မတော်ရဲ့အဒီအပိုက်စတပိုက်ပါတဲ့ဒီချင်းကြက်မှာဒီအပိုက်နဲ့မှာဒီခုနကဒီအပိုက်တက်မှာရှိတဲ့၃ဘွဲ့နဲ့အဲဒီချင်းကြက်ကိုသူဖော်ပြလာတယ်အပိုက်နဲ့မှာတော့ဒီစတိုင်းမြင်ကြီးထဲမှာဒီရှိတယ်ပေါ့နော်ခုန FC2 ကျန်တဲ့ဘဲနဲ့လည်းငယ်အဖွဲ့ကြီးအားလုံးနဲ့တပွဲချင်းလိုက်ညီနိုင်ရှင်လေးကရလိုအပ်မည်လို့ယူဆတယ်ဆိုတော့တမတော်ကလိုအပ်မယ်လို့သူအနေနဲ့ဒါယူဆတယ်မှတ်ချက်ပြတာပါဒါနဲ့ပိုက်တုံးကတော့ဒီမျိုးသားပြန်လည်တင်းမြဲရင်းနဲ့ငြင်းငြင်းရေးဘူဌာနနဲ့တစ်သက်တစ်ခံမှုရဆိုင်အပေါ်ဝင် ငင်းငယ်ဆိုင်ရာလုပ်ငန်းများကိုနှိမ့်နှိုင်းဆွေးနွေးကြရဖြစ်ပြီးလိုအပ်ပါကတက်မတော်အနေဖြင့်ဆိုပြီးတော့ဖော်ပြထားပါတယ်။အဲဆိုလိုတာကတော့ကျွန်တော်တို့နားလဲတော့အပိုင်းနှစ်ကတော့တပွဲချင်းအလိုက်ကို NRPC ရှိတယ် NRPC ရဲ့အောက်မှာအလုပ်ဖက်ငင်းငယ်ကော်မရှင်လည်းရှိတော့သူတို့ဆက်ပြီးဆောင်ရွက်တဲ့လို့အကြံပြုပြီးတော့လိုအပ်တဲ့ဟာတွေကိုတော့တက်မတော်ကော်မရှင်ကြီးချုပ်ကဖွဲ့ပြီးတဲ့ဒုတိယဝန်ကြီးကြီးရပြီးဦးဆောင်တဲ့အဖွဲ့ကလည်းဝိုင်းဝန်းပြီးတော့ဆောင်ရွက်မယ်လို့ပြောပါတယ်။ဒီနေရာမှာကျွန်တော်တို့ဒီဆွေရဘက်ကဖွဲ့စည်းပုံကိုဖြန့်ချင်ရင်တော့ဒီမျိုးသားပြန်လည်တင်ရရင်လည်းငင်းငယ်ပို့ဌာနမှာဟာဒီဒုတိယဝန်ကြီးကြီးရပြီးရဒီအဖွဲ့ဝင်နေလည်းပါပြီးသားပါပဲ။ဒါကြောင့်မို့လို့အခုကျွန်တော်နားလဲတာကတော့ဒီအစိုးရဒီကျွန်တော်ဆောင်ရွက်နေငင်းငယ်ဖြစ်စမှာတမတော်လည်းအတူတူပူပေါင်းပြီးတော့ကျွန်တော်ဆောင်ရွက်တယ်လို့ပဲနားလဲပါတယ်။အဲ့တော့အခုလည်းဒီငွေကော်မရှင်အနေနဲ့တော့ဒီ ATM နဲ့ MND တို့လည်းဒီဒီဇင်ဘာလထဲမှာပဲတော့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာဒီဒီထွက်လာတဲ့ဒီပေါ်မှာတက်မတော်ဘက်ကလည်းတော့ follow up ကျွန်တော်လိုက်လာပြီးပို့ပြီးတော့တက်မတော်ဘက်ကတရားကြည့်ကြည့်ဖွင့်ပြီးတော့တက်မတော်အနေနဲ့လည်းသူ့အတွက်ဟိုကျွန်တော်တို့လေ့လာသူများအနေနဲ့ကြည့်ရင်တော့ risk အခုယူလိုက်ပြီးတော့ငွေများရေးကိုထပ်ပြီးတော့ကျွန်တော်တို့ကျေထိတ်ခေါ်လိုက်တယ်ဆိုတဲ့သဘောပါပဲ။
ဟုတ်ကဲ့ကျွန်တော်တခုမိကျွန်တော်ခုနကဦးထုံးစောပြောသွားတဲ့အထက်မှာလည်းပါပါတယ်ခင်ဗျာ။ဟိုအစိုးရနဲ့တက်မတော်ရဲ့ဒီငင်းငိုင်းနဲ့ပတ်သက်လို့ချင်းကပ်မှုတွေပုံစံမတူဘူးဆိုတဲ့သဘောပေါ့နော်။အဲ့တော့ဦးလောင်မချွေကလည်းဒီ Peace Commission ထဲမှာ Champion အနေနဲ့လုပ်နေတဲ့အခါကျတော့အစိုးရနဲ့တက်မတော်နဲ့ကြားထဲမှာဒီငင်းငိုင်းနဲ့ပတ်သက်ပြီးတော့တိတိကျကျကွဲပြားတဲ့သဘောမျိုးတွေဒါမှမဟုတ်ပြောင်းဆောင်မှုအားနေတာတွေဒါတွေမျိုးရှိနေပါလား
။ကျွန်တော်နားလည်တာကတော့ဟိုတက်မတော်ကလည်းဒီ2008အခြေခံဥပဒေအောက်မှာပဲဒီဥပဒေဒီအခြေခံဥပဒေပေါ်မှာပဲဒီရပ်တည်ပြီးတော့ဆောင်ရွက်တဲ့ institution တစ်ခုပဲဖြစ်တယ်ပေါ့။အဲ့တော့ဒီငြိမ်းချမ်းဖြစ်စင်မှာလဲတက်မတော်ဘက်ကလည်းဒီငြိမ်းချမ်းလူတွေဒါကအခုမှလည်းပေါ့ပေါ့2008ပေါ်မှာဥပဒေရှင်တဲ့တက်မတော်အနေနဲ့လည်းငြိမ်းချမ်းလူတွေလို့သူကိုယ်တိုင်ပဲတမောက်ဥပဒေရှင်နဲ့အတူတူပူးပေါင်းဆောင်ရွက်တယ်လို့နားလဲပါလား။အခုလည်းဒီငြိမ်းချမ်းလူတွေကတက်မတော်ရောအစိုးရရောဒီလိုတော့ပုံပေါင်းလုပ်နေတာကတော့ရည်ဘူးကအပြင်တော့အတူတူပဲလို့ပဲကျွန်တော်တို့ယူဆပါတယ်။ဒါပေမဲ့စီရေးပိုင်းဆိုင်ရာတချို့ကိစ္စကြတော့တက်မတော်မှာသူနှစ်ပေါင်းများစွာသူ့ရဲ့ဒီ institution ဒီ memory ရှိတယ်။သူ့ရဲ့စီရေးဆောင်ရွက်မှုတွေစမ်းသပ်တာရှိတာကိုတော့ဒီအပြည့်အစုံရပ်ဖို့ဥဆောင်ပြီးတော့ကျွန်တော်တို့ဆွေးနွေးနေတာတော့အစိုးရဘက်ကလွှတ်တဲ့ကိုယ်တွေလေဒါပေမဲ့ဒီအပြည့်အစုံရပ်ဖို့လိုအပ်တဲ့ကိစ္စရဲ့တည်လို့တော့တက်မတော်ကအရာရှိတွေကလည်းပူပေါင်းပြီးဆောင်ရွက်မယ်ဆိုတဲ့သဘောလိုပဲကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ဥထုဆောင်မေးချင်ပါတယ်ခင်ဗျာ။ဥထုဆောင်ခုနကပြောသွားတဲ့အထဲမှာဒီငင်းငယ်ကြီးလုပ်ငန်းနဲ့လက်ရှိတက်မတော်ဘက်ကကြီးညာလိုက်တဲ့လီလာတာအခြေအနေနဲ့ပတ်သက်ပြီးတော့စောင့်ကြည့်ဖို့လိုမယ်လို့သုံးသပ်တာတွေ့ရပါတယ်ခင်ဗျာ။အဲ့တော့တကယ်တမ်းလက်ရှိမြန်မာနိုင်ငံငင်းငယ်ကြီးအတွက်အထောက်ပံ့ဖြစ်စေဖို့ဆိုရင်တက်မတော်ကဘာတွေတကယ်လုပ်တဲ့နယ်လို့ယူဆပါလဲလီလာအပြင်ပေါ့။ဘာတွေလုပ်ပေးတဲ့နယ်ဘာတွေဖြေလျှော့တဲ့နယ်လို့ယူဆပါလဲ။
ဟုတ်ကဲ့ကျွန်တော်မြင်တာတော့ပေါ့ဗျာဒီငင်းငင်းရေးတိထောက်တယ်ဆိုလို့ရှိရင်တကယ်ဟိုပါပေါ့နော်ဒီကျွန်တော်တို့စိတ်ကောင်းစေတနာကောင်းတဲ့နော်စေတနာမှန်ကန်မှုကိုကျွန်တော်တို့အလုံးအပြည့်ပြတတ်ဖို့လိုပါတယ်ဇာရွဲပုံမှာပဲမဟုတ်ပေနဲ့ပေါ့လေနော်အခုက၄လလို့ကျွန်တော်တို့ကထုတ်ပြန်လိုက်တာကဒီကျွန်တော်တို့ကဒီတတိုင်းပြည်လုံးကနက်လူတာရုခေါ်ရမယ်အနေထားမဟုတ်ပေနဲ့တော့တတိုင်းဒီကျွန်တော်တို့နက်လူတာရုခေါ်နိုင်ဖို့ဆိုလို့ရှိရင်တော့အားလုံးဒီတနင်္ဂနွေလောက်ပြဖက်ရေးစီရေးကိုပေါ့နော်ပြညာလိုက်ရေးပို့ပြီးတော့မှကျွန်တော်တို့တည့်မယ်လို့မြင်ပါတယ်ဒါပေမဲ့အခုရခိုင်ဘက်ပါဟိုပေါ့အာချာပေါ့နော်ဒီအကျန်းဖက်တောင်ကျန်းသူအဖွဲ့ပေါ့လေဒီအကျန်းဖက်အဖွဲ့တွေရှိနေလို့ဒါကိုမထုတ်ပြန်တာလို့သမရယုံဘက်ကနေပြီးတော့မှဒီပါကွေပြောဆိုတာကိုတွေ့ရတယ်ဒါပေမဲ့အဲ့ဒီအာချာအဖွဲ့ကဒီ2016မှာပေါ်လာတာဖြစ်တယ်အားသာမတိုင်ခင်မှာဥသိမ့်စီစိုးရလက်ထက်မှာလည်းပဲဒီလိုမျိုးကြီးညာပြီးတော့မှပေါ်ဆောင်ခဲ့တာမရှိဘူး။အဲကျွန်တော်တို့ကနေနာကတော့တနိုင်ကလုံးပြတိုင်းတာဆောင်တဲ့ပြည်ခရဲ့စီယူကိုပေါ်ဆောင်ပေးနိုင်မှာပဲ။ဒါအားလုံးအတွက်ပေါ့လေနော်။တကယ်လက်တွေ့အပြင်ပေါ့။ဒါငင်းကြဲဆန္ဒရှိတယ်။ဒါငင်းကြဲပေါ်မှာစည်တနာတကယ်မှန်တယ်ဆိုတာကိုအလက်ခံယုံကြည်ဖို့နော်အကြောင်းတရားတွေပို့ပြီးတော့မှပေါ်ပေါက်လာမယ်သဘောရှိပါတယ
်။ဟုတ်ကဲ့
။အခုက၄လအတွင်းမှာဆိုလို့ရှိရင်ပေါ့ဗျာ။လေးလာလုံလို့ရှိရင်တော့เนาะကျွန်တော်တို့ကဒီကိစ္စကနေပြီးတော့ဒီခုနပြောတဲ့ဒီကချင်ပြည်တို့ရှမ်းပြည်တို့မှာရှိတဲ့စစ်တိုင်း၅ခုရဲ့နေမြေတွေမှာ ပြန်ပြီးတော့မှသစ်စင်ရဲပြန်လုံမယ်ဆိုတဲ့သဘောကတခါလေးကိုတန်းပြီးအဖြစ်ထွက်နေပါတယ
်ဟုတ်ကဲ့ကျွန်တော်10မိနစ်လောက်ပဲချိန်ရတယ်ကိုထုံးတော့ကျွန်တော်တခုမေးချင်ပါတယ်အခုအရင်ကဆိုရင်တက်မတော်ကဒီနောက်ပိုင်းဖွဲ့တွေ TNL တို့ဘာလို့ねပတ်သက်လို့တော်လေးသဘောရပြင်းထန်တဲ့ရက်တည်ဒါပေမဲ့အခုထုတ်ပြချက်မှာဒီနာမည်ပါပါလာတယ်အဲ့တော့မြောက်ပိုင်းဖွဲ့နဲ့ပို့ပြီးတော့တင့်မြက်လာမဲ့သဘောလို့ရယူဆလို့ရပါလား
ကျွန်တော်ကတော့အဲ့ဒီဥစ္စာတော့ပြောဖို့စောအောင်မယ်နဲ့တူပါတယ်ဒီမနေ့ကပဲ TNL နဲ့ကိုခိုင်မှာပြန်ပြီးတော့မှတိုက်ပွဲတွေဖြစ်တာတွေ့တယ်အဲ့တော့ ULA နဲ့ဆိုရင်လည်းပဲဒီနေ့စဉ်ရဲ့ဆက်ဆိုသလိုဖြစ်နေတာ
တက်မတော်ပြောခွင့်ရသူကတော့သူကျွန်တော်တို့ပြောထားတာတော့ TNL နဲ့တိုက်ပွဲကမဟုတ်ပါဘူးဆိုသူတို့ညင်းထားပါတယ်ဒီနေ့ပဲ
ဟုတ်တယ်ဒါပေမဲ့သူ့မြေပြင်ကနေပြီးတော့မှဒီသက်ခံလူထုတွေကနေပြီးတော့မှဟုတ်တယ်ဆိုပြီးတော့မှပြောတဲ့ချက်တင်နေနောက်ပြီးတော့မှကာယကင်းရှင် TNL ခွေကလည်းပဲဒါကိုတီးပြူတဲ့သဘောရှိပါတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်ဒီလိုမျိုးပေါ်ပြဒီထုတ်ပြန်ကြေညာချက်ကတိုင်ရဲပေါ်မှာပဲမဟုတ်ပြင်းနေပေါ်လေတော့တကယ်မြေပြင်မှာပါသွားပြီးတော့မှအကျိုးသက်ရောက်မှုရှိဖို့လိုတယ်လို့မြင်ပါတယ
်ဟုတ်ကဲ့ခုနကကျွန်တော်ပြောလို့မြောက်ပိုင်းရဲ့ဖွဲ့ရင်းနဲ့ဆက်ဆံရေးကပို့ပြီးတော့နှိစက်လာတယ်လို့ယူဆပါလားစစ်တပ်နဲ့လက်ရှိ
မြောက်ပိုင်းဖွဲ့နဲ့နှိစက်လာဆိုတာကတော့ဒီကျွန်တော်မြင်တာကဒီတရုတ်ရဲ့ဂျောင်းဝင်မှုနဲ့ပဲအဓိကဆိုင်နေတာပေါ့ဗျာတော့တရုတ်ရဲ့ဂျောင်းဝင်မှုမရှိရင်တော့ဒီဆွေးနွေးပွဲတွေကအချင်းတွေဘလို့ဖြစ်မလဲဒါတွေလည်းပြောစရာတွေအများကြီးရှိတာပေါ့နောက်ပြီးတော့မြောက်ပိုင်းဖွဲ့မှာဆိုရင်လည်းပဲဒါကချင်ဘက်မှာဆိုလို့ကြီး KIO နဲ့ဆိုရင်လည်းပဲအဓိကဖြစ်နေတဲ့တိုက်ပွဲတွေအများကြီးပဲပေါ့နော်ကချင်နေမှာဟု
တ်ကဲ
့ဒါပေမဲ့ KIO နဲ့ဒီဆွေးနွေးပွဲတွေတိတ်မတွေ့ရဘူးပေါ့ဗျာ
ဟုတ်က
ဲ့ဒါလိုမျိုးတွေဖြစ်နေတာလည်းတွေ့ရှိတယ်အဲ့ဒါကြောင့်ကျွန်တော်မြင်တာကတော့ဒီ2019မှာပေါ့လေနော်အဲ April လအထိပဲသူကဒီအဲ့ဒီစစ်တိုင်း၅ခုကချင်ပြည်ရှမ်းပြည်မှာပဲစစ်ရေးလှုပ်ရှားမှုတွေကိုရပ်မဲ့သဘောတော့ဖြစ်တယ်ဒီတောင်ပိုင်းတို့ဒီကချင်ဒီကရင်တို့ကရင်နီတို့နောက်ပြီးတော့မှအနောက်ဘက်ဒီရခိုင်ပြည်တို့သူကအကျုံးမွေတဲ့ခါကျတော့ဒီဘက်မှာကစီးရေလှုပ်ရှားမှုတွေစီစဉ်မပြတ်ရှိနေမလားပေါ့ဒီကာလအထိမှာဒါတွေကိုကျွန်တော်တို့ကတောင်းကြည့်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒရဲ့လီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါအဓိကပါဝင်ပြီးပါဝင်ဆွေးနွေးပြီးတဲ့ဥလာမောင်ရွှေရောဥထိုးစော်ကိုကျေးဇူးအများကြီးတင်ပါတယ်တနေ့တော့ channel ရှင်အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရဲ့လီလိုက်အစီအစဉ်ကျွန်တော်တို့ညနာကိုပြပါခင်ဗျာ